နိုင်ငံရဲ့ဆိုရလာတဲ့အတွေ့အကြုံတွေပေါ်အခြေခံပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အန်အေဒီအစိုးရလက်ထက်မှာတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကိုအဓိကဦးစားပေးမှုဝါဒဖြစ်ချမှတ်ဆောင်ရွက်နေကြောင်းအစိုးရထိပ်ပိုင်းကောင်ဆောင်တွေကပြောကြားခဲ့ပါတယ်။ညွှန်ရောက်ကုလသမဂ္ဂဌာနချုပ်မှာဇူလိုင်လ20ရက်နေ့ကကျင်းပခဲ့တဲ့ရေတရံစားတာနယ်ဘေးအန္တရာယ်များဆိုင်ရာကု ံတွေဆင်းမှထိတ်ဆုံးကပါဝင်နေတာပါဒါကြောင့်တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးမှာတဘာဝဘေးရန်တွေရဲ့ကြိုတင်ကာကွယ်နိုင်ရေးဟာအလွန်အရေးပါတယ်ဆိုတာကိုလက်ရှိအစိုးရအနေနဲ့ခံယူထားပြီးကုလသမဂ္ဂနဲ့ထိထိရောက်ရောက်ပူးပေါင်းဆောင်ရွက်နေကြောင်းရေးတည်ရန်ဇာတနဲ့ဘေးရန်တွေရဲ့များဆိုင်ရာတတိယအကြိမ်ကုလသမဂ္ဂအထူးအစည်းအဝေးကိုတက်ရောက်လာတဲ့ဒုသမဂ္ဂဦးဟင်နရီဘန်တီယူကပြောပါတယ်ဒါ့အပြင်မြန်မာနိုင်ငံမှာရေနဲ့ပတ်သက်တဲ့ပြဿနာကိုဖြေရှင်းနိုင်ဖို့သူဥဆောင်တဲ့ကော်မတီကနေဥပဒေကြမ်းရေးဆွဲနေကြောင်းအစည်းအဝေးမှာအခုလိုပြောသွားပါတယ
် The National Water Resources Committee is drafting water law in
အနာဂတ်အတွက်ချမှတ်ထားတဲ့ရေအရင်းမြစ်မူဝါဒနဲ့အညီရေတယံဇာတဥပဒေကြမ်းကိုအမျိုးသားအဆင့်ရေအရင်းမြစ်ကော်မတီကရေးဆွဲနေပါတယ်
အရင်စေဆိုးရလက်ထက်တွေတုန်းကတဘာဝဘေးရန်တွေကြောက်တဲ့အချိန်ကင်တွယ်ဆောင်ရွက်မှုတွေမှာအလွန်အားနည်းခဲ့တဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းရဲ့အကြီးအကျယ်ဝေဖန်မှုကိုခံခဲ့ရပါတယ်။အထူးသဖြင့်မြမတမိုင်းမှာအကြီးမားဆုံးစိုက်ကလုန်းမုန်တိုင်းဖြစ်တဲ့2008နာဂစ်စိုက်ကလုန်းမုန်တိုင်းတိုက်ခိုက်မှုအတွင်းလူပေါင်းသိန်းနဲ့ချီတိတ်ဆုံးခဲ့တဲ့ဖြစ်ရပ်မှာတဘာဝဘေးရန်တွေနဲ့ပတ်သက်လို့စစ်ဆိုးရရဲ့တာဝန်မဲ့လုပ်ရက်ကိုနိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်ရှုံချခဲ့ပါတယ်။ဒါပေမဲ့2011ခုနှစ်သမရဦးသိန်းစိန်ဦးဆောင်တဲ့ရက်သားတပိုင်းအစိုးရတက်လာပြီးတဲ့နောက်တဘာဝဘေးရန်တွေနဲ့ပတ်သက်လို့စနစ်တကျကင်တွယ်ဖြေရှင်းနိုင်အောင်စ조사အထောက်အမှုတွေလုပ်လာခဲ့ပါတယ်။ဒါပေမဲ့လည်းဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့တဘာဝဘေးရန်တွေနဲ့ပတ်သက်လို့နိုင်ငံရဲ့ထိတ်ဆုံးအဆင့်ဦးစားပေးမူဝါဒအဖြစ်ချမှတ်ဆောင်ရွက်နေကြောင်းလူမှုကယ်ဆယ်ရေးနဲ့ပြည်လည်နေရခြားထားရေးဝန်ကြီးဒေါက်တာဝင်းမြတ်ဤကအစည်းအဝေးတက်ရောက်လာသူတွေကိုအခုလိုပြောပါတယ်။
To ensure the systematic management of disaster risks, Myanmar already integrated disaster.
The Bawa Bayan is down and ready to go. Senator Siman Kangwen Naibo, the charge is that the Bawa Bayan is Siman Kangwen Ubrigo, Natal Satong Gunema, DPU Piatan Gavare, Natal Sacha Gunema, Democracy Nilane, Suija Kangare, Soya Sade, Ocho de Chimaro, Time Midwin, Sisan Gare, Twitch only go, Chigan B, the Bawa Bayan is Saya, Siman Kangwen Mugo.နိုင်ငံရဲ့လူမှုရေးစီးပွားရေးတိုးတက်ဖွံ့ဖြိုးမှုအားလုံးထက်ဦးစားပေးရမယ့်ကိစ္စလို့အတိအမှတ်ပြုခဲ့ပါတယ်
။ဒါ့အပြင်ဆိုက်ကလုန်းမုန်တိုင်းတံအများဆုံးခံရတဲ့မြန်မာနိုင်ငံမှာမုန်တိုင်းဘေးကယ်ဆယ်ရေးစခန်းတွေတည်ဆောက်ရေးအတွက်ကမ္ဘာ့ဘဏ်အကူအညီနဲ့အစီအစဉ်ဆောင်ရွက်နေကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ
်။ We have planned and managed for building cyclone shelters along the coastal and
ကယ်ရိုးတဲ့တခြားနယ်မြဝကျွန်းမဒေသတွေမှာဆိုက်ကလုန်းမုန်တိုင်းဘေးကယ်ဆယ်ရေးစခန်းတွေတည်ဆောက်ဖို့အတွက်အစီအစဉ်ချမှတ်ဆောင်ရွက်နေပါတယ်။ဒါပြင်ဒီကယ်ဆယ်ရေးစခန်းတွေဟာတခြားကိစ္စတွေအတွက်လည်းအသုံးပြုနိုင်မှာဖြစ်ပါတယ်။နောက်ကယ်ဆယ်ရေးနဲ့ကုညီဆောင်ရှားရေးအတွက်ဆိုက်ကလုန်းကယ်ဆယ်ရေးစခန်းတွေနဲ့ရွာတွေကြားမှာလမ်းပန်းဆက်သွယ်ရေးကောင်းမှုဖို့အစီအစဉ်ထားပါတယ်။ရဟတ်ရင်တွေစဉ်သက်နိုင်ဖို့နေရာလဲဒီစီစဉ်မှာပါဝင်မှာဖြစ်ပါတယ်
။မြချောင်းအင်းရိုင်ပေါ်များတဲ့မြန်မာနိုင်ငံမှာနောက်ထပ်ရင်ဆိုင်နေရတဲ့ကြီးမားတဲ့အန္တရာယ်တစ်ခုကတော့မြစ်ကမ်းပါတိုက်စားမှုဖြစ်လာကြောင်းနဲ့ဒီအတွက်နိုင်ငံတကာအကူအညီတွေအများကြီးလိုအပ်နေကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ်။
Another immense challenge in Myanmar is river bank.
နောက်ထပ်ဒီမားတဲ့စိန်ခေါ်မှုတစ်ခုကတော့နိုင်ငံအနှံ့မြစ်ကမ်းပါတွေဟာတစ်နှစ်ပတ်လုံးတိုက်စားပျက်စီးလာတဲ့အခြေအနေဖြစ်ပါတယ်။မြစ်ပတ်ဝန်းကျင်တခြားနေထိုင်သူတွေအနေနဲ့ကြီးမားသလိုမြစ်ကိုမှီပြီးအသက်မွေးဝမ်းကြောင်းပြုနေတဲ့ပြည်သူတွေရဲ့စားဝတ်နေရေးကိုပါထိခိုက်စေပါတယ်။ဒီနေ့အချိန်မှာမြန်မာနိုင်ငံအနေနဲ့မြစ်ကမ်းပါတိုက်စားမှုကိုကာကွယ်တားဆီးနိုင်ဖို့ရနိုင်သလောက်အကူအညီတွေနဲ့အကျိုးပန်းအားထုတ်နေပါတယ်။ဒါပေမဲ့လည်းမြစ်ကမ်းပါတွေမပြိုကျအောင်ထိန်းသိမ်းကာကွယ်ဖို့အတွက်နိုင်ငံတကာအေဂျင်စီတွေရဲ့ရင်းနှီးမြှုပ်နှံမှုတွေအထောက်အပံ့တွေလိုအပ်နေစေဖြစ်ပါတယ်
။စစ်တမ်းကောက်ယူတဲ့ကိန်းဂဏန်းအချက်လက်တွေအရရေကြီးတာရေရှားပါတာစတဲ့ရေနဲ့ဆက်ဆက်နေတဲ့သဘာဝဘေးရန်တွေဟာလည်းမြန်မာနိုင်ငံမှာအဖြစ်များဆုံးတွေ့ရတယ်လို့ဒေါက်တာဝင်းမြတ်အေးကအစည်းအဝေးမှာပြောသွားပါတယ်။ဇူလိုင်လ20ရက်နေ့ကကျင်းပတဲ့ရေတယံဇာတနဲ့ဘေးရန်တွေများဆိုင်ရာတတိယအကြိမ်ကုလသမဂ္ဂအထူးအစည်းအဝေးမှာရာသီဥတုပြောင်းလဲမှုအခြေအနေနဲ့လိုင်လျောညီထွေမှုရှိအောင်ဘယ်လိုလှုပ်ဆောင်ကြမလဲ။နောက်ငွေကြေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဖို့အပါအဝင်သိပ္ပံနဲ့နည်းပညာတီထွင်စမ်းသပ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါရဲ့ရှင်။